ိုင်ငံကိုစားပြုအဖြစ်ကမ္ဘာတရားရုံး ICJ မှာအမှုရင်ဆိုင်မှုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်ခုနှစ်ဦးကလူမျိုးတုံးတက်ဖြတ်မှုကိုဖုံးကွယ်ညင်းနေမဲ့အစားလူသိရှင်ကြားဝန်ခံတဲ့နယ်လို့ဒီဇင်ဘာလ9ရက်မနေ့ကတိုက်တွန်းခဲ့ပါတယ်လူမျိုးတုံးတက်ဖြတ်မှုသဘောတူညီချက် Genocide Convention ကိုမြန်မာကချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံက Islamic OIC 58နိုင်ငံကိုစားပြုပြီးနိုင်ငံတကာတရားရုံး ICJ မှာဒီကနေ့3နိုင်ခွဲမှာစတင်ကြားနာခဲ့ပါတယ်နိုဘယ်ဆုရှင်ခုနှစ်ဦးကတော့ American, Iran, Liberia, Yemen, မြောက်အိုင်ယာလန်ကွာတီမာလာနဲ့အိန္ဒိယနိုင်ငံအသီးသီးကနိုဘယ်ဆုရှင်တွေဖြစ်ပါတယ်။နိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာတက်မတော်ရဲ့လူမျိုးတုံးတက်ဖြတ်မှုတွေကိုရှုံချမဲ့အစားတက်တက်ကြွကြွဖုံးဖိကာကွယ်ပေးနေတဲ့အတွက်အထူးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းအဲ့ဒီစာမှာဖော်ပြထားပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့မျက်စိရှိမောက်မှာဖြစ်ပွားခဲ့တာကြောင့်လူမျိုးတုံးတက်ဖြတ်မှုတွေကိုတာဝန်ယူမှုနဲ့ကန့်ကွက်ရှုံချမှုပြုလုပ်ဖို့လဲတိုက်တွန်းကြောင်းငြိမ်းချမ်းရေးနိုဘယ်ဆုရှင်ခုနှစ်ဦးကတောင်းဆိုထားပါတယ်။ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အမိန့်ပေးစေခိုင်းခဲ့တဲ့တက်မတော်အရာရှိတွေနဲ့ဒေါက်အောင်ဆန်းစုကြည်တို့ကိုလည်းတာဝန်ခံမှုရှိလာစေဖို့ဆောင်ရွက်တဲ့လို့ရေးသားထားပါတယ်။ NLD ပါတီရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ဒေါက်အောင်ဆန်းစုကြည်မျက်စိရှိမောက်ဖြစ်ပွားတယ်ဆိုတဲ့စကားကိုလက်မခံနိုင်ဘူးလို့တုံ့ပြန်ပါတယ်
။မျက်စိရှိမောက်မှာဖြစ်ပျက်ပွားခဲ့တဲ့ဆိုတဲ့သူစကားကိုလိုက်ကိုကဒါကျွန်တော်တို့လက်မခံနိုင်ဘူးလို့ပြောရမှာပါ။အဲတော့ဝန်ခံနေဆိုတာလည်းဖြစ်လာနိုင်စရာမရှိတဲ့အကြောင်းပါ။ဖြစ်လာနိုင်စရာမရှိတဲ့အကြောင်းပေါ်မှာကျွန်တော်တို့မှတ်ချက်မပေးတော့
ဒါအပြင်ငင်းချင်းနိုဘယ်ဆုရှင်9ယောက်ရဲ့ထုတ်ပြန်ချက်ဟာဘလောက်ထိမှန်ကန်မှုရှိလဲဆိုတာကိုတန်တရားဖြစ်တယ်လို့လည်းဒေါက်တာမျိုးညွန့်ကဆိုပါတယ
်သူတို့သိထားတဲ့အချက်လက်တွေမှန်နေဆိုတဲ့ပုံမှာမူတည်ပြီးပြောနေတာပါခင်ဗျာအဲ့တော့ပြည်တွင်းပြည်ပအခြေအနေအကုန်လုံးကိုပေါင်းပြီးတော့မှကျွန်တော်တို့အဖြေဆိုတာထုတ်ရတာပါကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံတကာအနေနဲ့ကပူးပေါင်းဆောင်ရွက်မှုကအင်မတန်ကိုအင်အားကြီးတယ်ဆိုတော့ကျွန်တော်သဘောပေါက်ပါတယ်အဲ့ဒီသူတို့တင်ပြတဲ့အချက်လက်ဒီပုံမှာမူတည်ပြီးတော့အခုလိုစင်ညာချက်ထွက်လာတာပဲဖြစ်ပါတယ်။အဲ့တော့သူတို့ဘလောက်သိစေဘလောက်ထဲထဲဝင်ဝင်သဘောပေါက်လဲဆိုတာတော့ဒါကျွန်တော်တို့တာမန်ရရှိတယ်လို့ပဲပြောချင်ပါတယ်
။နိုင်ငံကောင်းဆောင်ဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်လက်ထက်မှာလူခွင့်ရေးချိုးဖောက်မှုဖြစ်လာခဲ့ရင်ဘသူပဲကျူးလွန်ကျူးလွန်အစိုးရမှတာဝန်ရှိပြီးလူခွင့်ရေးချိုးဖောက်မှုတွေကိုမလုပ်သင့်ဘူးလို့တတိပေးပြောဆိုမှုပြက်ကွက်ခဲ့တာကလည်းလူခွင့်ရေးချိုးဖောက်မှုကိုအပြစ်ရရောက်တယ်လို့လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကကိုအောင်စောဦးကသုံးသပ်ပါတယ်
။ကျွန်တော်တို့အမြင်ကတော့ဒီမှာလူခွင့်ရေးချိုးဖောက်မှုကတော့အဲ့မှာဖြစ်သွားပြီပါဗျာ။ဖြစ်ခဲ့တာတော့ရှိတယ်။ချိုးဖောက်ရင်တော့ချိုးဖောက်မှုရှိရင်တော့ရှိတဲ့အတိုင်းပြောတာတော့ကျွန်တော်တို့ကြိုဆိုတယ်။ဒါကတော့ပြဿနာမဟုတ်ဘူး။ဟိုအတိအကကတော့ဟိုချိုးဖောက်တဲ့လူဒီကိုအရေးယူတဲ့အပိုင်းကနောက်တစ်ပိုင်းလာလိုက
်ဒီနေ့က82နှစ်မြောက်အပြည့်ပြည့်ဆိုင်ရာလူအခွင့်အရေးနေ့လည်းဖြစ်သလိုဒေါက်ဆန်းစုကြည်နိုဘယ်ဆုရခဲ့တဲ့နေ့လည်းဖြစ်ပါတယ်ဒီလိုနေ့မျိုးမှာနိုဘယ်ဆုရှင်တယောက်အနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေရင်အမှန်တိုင်းပြောဖို့အတွက်ဖိအားပေးတဲ့သဘောနဲ့အခုလိုထုတ်ပြန်တာဖြစ်မယ်လို့သုံးသပ်မိကြောင်းကိုအောင်စောဦးကပြောပါတယ်2018ခုနှစ်ဖေဖော်ဝါရီလတုန်းကငင်းချင်းနိုဘယ်ဆုရှင်အမျိုးသမီး၃ဦးဟာရိုဟင်ဂျာ9သိန်းကျော်ခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးတော့အမျိုးသမီးအယောက်100ရဲ့ဇလန်းတွေကိုနားထောင်ခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။ရိုဟင်ဂျာတွေဟာမြန်မာအာဏာပိုင်တွေရဲ့စနစ်တကျဖိနှိပ်ထားမှုကိုဆယ်စုနှစ်ချီကြာမြင့်စွာကြုံတွေ့နေရကြောင်းနိုင်ငံသားအဖြစ်အသိအမှတ်မပြုခံရကြောင်းလည်းရေးသားထားပါတယ်။2019ခုနှစ်တုန်းကတက်မတော်ရဲ့ရှင်းလင်းရေးစစ်စင်ရေးတွေမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေမတိုင်းကျတန့်ဖြတ်မှုကိုလက်နက်တပ်ဖွဲ့အသုံးပြုခဲ့တယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံကို ICJ ပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံဘက်ကထောက်ခံကူညီသွားမဲ့အကြောင်းနယ်သာလန်နဲ့ကနေဒါနိုင်ငံတို့ကလည်းပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။